လေးစားရပါတော့တောတာရှင်များရှင်ပဝင်းကျင်ကအဖြစ်အပျက်အပြောင်းအလဲအတွေ့အကြုံတွေကိုလေးလေးနက်နက်စီးပူးရင်အသိဉာဏ်ရင့်တန်လာတာနဲ့အမျှအတွေ့အခေါ်ပါထက်မြက်လာတယ်လို့ယုံကြည်ခဲ့တဲ့ကိုကျော်တိုက်ကို1962မှာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အာဏာပိုင်တွေကဖမ်းဆီးခဲ့ပြီးထောင်ဒဏ်ဆက်နှစ်ချမှတ်ခဲ့ပါတယ်။အင်းစိန်အချင်းထောင်ကနေမြင်းကြံထောင်ကိုပြောင်းရွှေ့ခံလိုက်ရပါတယ်။ပြည်သူတွေခံစားနေရတဲ့ဒုက္ခအခက်အခဲတွေကိုပြည်သူတွေကိုစားအာဏာပိုင်တွေသိအောင်ဖော်ထုတ်ခဲ့လို့ကိုကျော်တိုက်အဖမ်းခံခဲ့ရတာပါ။မိဘဆိုတာသားသမီးတွေရဲ့သွားတွေကိုခြုံမြအောင်တွေးတဲ့အယိုးလို့ကျမမှတ်သားပူပါတယ်။အင်းစိန်အချင်းထောင်ထဲမှာတန်ချေချင်းခတ်ခံထားရတဲ့ကိုကျော်တိုက်ရဲ့တန်ချေချင်းကိုကိုကျော်တိုက်ရဲ့ဖခင်ကသူ့ဇာပနနောက်ဆုံးခရီးနဲ့ဖြုတ်ပေးခဲ့တာလို့မိသားစုကဆိုပါတယ်။ကိုကျော်တိုက်ကိုစစ်ခုံရုပ်ကထောင်နန်းဆယ်နှစ်အမိန့်ချပြီးမကြခင်မှာကိုကျော်တိုက်ဖခင်ကွယ်လွန်ခဲ့ပါတယ်။သူအားထားခဲ့ရတဲ့ပါးကြီးအတွေ့စိတ်ထောင်းကိုကြီးဖြစ်ပြီးအိပ်ရတဲ့လဲခဲ့တာလို့ကိုကျော်တိုက်ညီမလေးမအေးမွန်ကအခုလိုပြောပြပါတယ်။အကိုကြီးကိုဖမ်းနေနေကညတကောင်မှာကျမတို့အိမ်မောကြနေပြီ။အိမ်ရှင်တို့အဲ့စင်းစစ်မယ်ဆိုတဲ့အတန်ကြောင့်အဖေရဲ့အိပ်ပျော်နေရာကလန့်လို့ပြီးဖယားစင်ရှိမှအကိုကြီးအတွေ့စုတွေတောင်းမာတော့တယ်။ကျမတို့အိမ်ရှင်မှစစ်သားတွေတီအီးကားနဲ့အပြည့်ပဲစစ်တပ်နဲ့ထောက်လှမ်းရေးတွေအိမ်မော်တက်ပြီးရှာကြတာပေါ့ကျမတို့ကမောင်နှမ၈ယောက်ဆိုတော့အိမ်ကသေးသေးလေးနဲ့လူကအပြည့်ပါလက်နှစ်တွေနဲ့စစ်သားတွေကိုမြင်တော့အမကြီးတို့ကကြောက်ပြီးအပေါ်အပါခဏခဏသွားတော့တာပဲဒီတော့ထောက်လှမ်းရေးကငါတို့ကကိုကျော်တိုက်ကိုဖမ်းဖို့လာတာနင်တို့ကိုတယောက်ချင်းအိမ်သာလိုက်ပို့ဖို့လာတာမဟုတ်ဘူးလို့မန်တော့တာပဲဘသူပါလို့လို့သူတို့ကစောင့်ကြည့်လိုက်ပို့ရတာကိုသူတို့စိတ်ကြိုက်ရှာပြီးကိုကျော်တိုက်ကိုခဏခေါ်သွားမယ်အပါလို့အဖေကိုထောက်လှမ်းရေးကပြောပါတယ်အိမ်ရှိတကားဝမှာအကိုကြီးကိုခေါင်းစွဆွတ်လိုက်တော့အဖေရေငိုလိုက်တာလေအဲ့ဒီညကကျမတို့မိသားစုတွေတညာလုံးမအိပ်ကြပါဘူးအိပ်လို့လည်းမပျော်ပါဘူးကျမတို့အိမ်ထဲမှာအန်ရယ်ကင်းနေတဲ့လောက်အကိုကြီးကအန်ရယ်တွင်ထဲမှာပါအဲ့ဒီကလေးကအဖေအိပ်ရတယ်လဲသွားတာအကိုကြီးကိုအမိန့်ချပြီးမကြခင်မှာအဖေဆုံးတယ်အမကြီးကအဖေရဲ့နောက်ဆုံးခရီးကိုအကိုကြီးလိုက်ပို့ခွင့်ရအောင်အမျိုးမျိုးစူးစမ်းခဲ့ပါတယ်အဖေဇာပနာ9ရက်မြောက်နေ့မှာအကိုကြီးအဖေဇာပနာကိုလိုက်ပို့ခွင့်ရခဲ့ပါတယ်ထောက်လှမ်းရေးအချင်းဦးစီးဝန်ထမ်းတွေစောင့်ကြက်လာတဲ့အကိုကြီးကိုမြင်ရရင်ပဲကျမတို့တွေမျက်ရည်မစင်နိုင်ခဲ့ပါဘူးကျမတို့မောင်နှမတွေမိဘမဲ့ဖြစ်သွားပြီလေထောင်ဝစ်ဆုံးအပေါ်အောက်အဖြူနဲ့အကိုကြီးကအဖေရုပ်အလောင်းစီတန်းသွားပြီးအေးဆက်နေတဲ့အဖေလက်ကိုစုပ်ကင်ရင်ငိုပါတော့တယ်အဖေပခုံးတွေကိုအကိုကြီးလက်နဲ့အားပါးတရကင်လှုပ်ခဲ့တယ်ဒီပခုံးပေါ်မှာအဖေအိမ်တာဝန်တွေထမ်းခဲ့ရတာမိသားစုတာဝန်ကိုသားဆက်ထမ်းပါမယ်အဖေလို့ပြောပြီးအဖေပါပေါ်မျက်နှာအငိုးနေတဲ့အကိုကြီးကိုလူများတာအကြောင်းပြပြီးထောက်လှမ်းရေးနဲ့အချင်းဦးစီးကပြန်ခေါ်သွားပါတယ်။ဒီမြင်ကွင်းကိုကျမတို့ဒီနေ့ထိမမေ့ပါဘူး။ကျမတို့လူဘဝတွေထဲမှာတကယ်ရင်နဲ့စရာကောင်းတဲ့အဖြစ်အပျက်တွေရှိပါလားလို့ဇာပနာလိုက်ပို့သူတွေမြင်လိုက်ရပါတယ်။ကျမတို့တုတ်တန်ထဲမှာအကြောင်းတရားနှမျိုးနဲ့ငိုခဲ့ရပါတယ်။တေးသွားတဲ့အဖေအတွက်ရဲ့ထောင်ထဲပြန်သွားရတဲ့အကိုကြီးအတွက်ရဲ့ပါအဖေနောက်ဆုံးခရီးကြောင့်အကိုကြီးတန်ချေချင်းဖြုတ်လိုက်ရတာလို့ထောင်ဝင်စာမှာပြောပြခဲ့ပါတယ်အချင်းထောင်ထဲမှာအကိုကြီး10နှစ်တိတိနေခဲ့ရပါတယ်အကိုကြီးအချင်းထောင်ထဲမှာအလုပ်လုပ်ရတယ်ဒါမတရားခိုင်းစီခံခဲ့ရတာလို့အကိုကြီးကပြောပါတယ်အကိုကြီးရဲ့ညာဘက်လက်မတကားညက်လို့ဖြတ်လိုက်ရပါတယ်။အကိုကြီးမှာစီးချူတွေးချူယောဂါရှိပေမဲ့ထောင်တွင်စေဝါကုသမှုကိုမခံစားခဲ့ရပါဘူး။ကျမတို့ထောင်ဝင်စာပို့ရင်အကိုကြီးကငါညမလေးတွေရဲ့ ချွေးနဲ့စာတွေအကိုကြီးမစားရဘူးမပို့နဲ့အိမ်မှာလောက်ငါအောင်တုံးဆွဲနေထိုင်အကိုကြီးအိမ်ပြန်ရောက်ရင်ညီမလေးတို့တက်လှဲ့နားကြပါလို့ပြောပါတယ်ဝိဆာဘွဲ့ရပါမယ်အကိုကြီးထောင်ကျနေလို့ဘွဲ့မယူလိုက်ရပါဘူးထောင်ထဲကနေဘွဲ့ယူတာပေါ့ညီမလေးရလို့ပြတ်သားတဲ့မျက်လုံးတွေနဲ့ကျမတို့မောင်နှမတွေကိုအကိုကြီးကဖြေသိမ့်စကားပြောခဲ့ပါတယ်အကိုကြီးကကျမတို့အတွက်လေးစားစရာအကောင်းဆုံးနှစ်သက်စရာအကောင်းဆုံးအကိုကြီးဖြစ်ပါတယ်ဒိုတိုင်းပြည်မှာဥပဒေစိုးမိုးမှုရှိရမယ်ဥပဒေရဲ့အကာအကွယ်စောင့်ရှောက်မှုကိုလူတိုင်းခံစားရမယ်လို့အကိုကြီးကအမြဲပြောပါတယ်ဒါကြောင့်လဲရှင့်နေစာမေးပွဲကိုအောင်မြင်အောင်စ조사ဖြေခဲ့တာပါ2000နှစ်မှာအကိုကြီးထောင်ကလွတ်လာပါတယ်အကိုကြီးထောင်ကလွတ်လာတော့ထောင်ထဲကရခဲ့တဲ့အသေးရောင်အသေးဝါယောဂါနဲ့တီဗီယောဂါပါလာခဲ့ပါတယ်ဒီယောဂါပိုးတွေသူ့ခန္ဓာကိုယ်ထဲမှာပြန့်နှံ့နေပေမဲ့အကိုကြီးကနိုင်ငံရေးအကြောင်းတွေးတော့သူ့လှုပ်ဖို့ကင်ဘက်တွေကိုလွမ်းနေတော့ပါပဲထောင်တွင်းရခဲ့တဲ့ယောဂါနဲ့2005ဩဂုတ်လ5ရက်နေ့မှာအကိုကြီးကိုကြော်တိုက်ကွယ်လွန်ခဲ့ပါတယ်အကိုကြီးရဲ့နောက်ဆုံးခရီးကို88မျိုးဆက်ចောင်းသားកောင်းဆောင်တွေနဲ့အတူအကိုကြီးရဲ့မြမသာဆရာဆရာမတွေတငယ်ချင်းတွေလိုက်ပါပို့ဆောင်ပေးခဲ့ပါတယ်အကိုကြီးအတွက်ကျမတို့မိသားစုတွေငိုစရာမျက်ရည်မကြံတော့အောင်ကိုငိုခဲ့ရပါတယ်လို့ဆိုပါတယ်ရှင်လေးစားရတဲ့တောတာရှင်များရှင်လူအတိုင်းဝိုင်းတဲ့ကနေကိုကျော်တိုက်ပြောက်ွယ်သွားပေမဲ့မြင့်မြတ်ကြီးကျယ်လှတဲ့သူ့ရဲ့ရည်မှန်းချက်တွေပြုမှုလှုပ်ဆောင်ချက်တွေကတော့ပျောက်ွယ်မသွားခဲ့ပါဘူးမတရားမှုတွေကိုငင်းဆန်ရင်ပြည်သူအကျိုးဆောင်ရွက်ခဲ့တဲ့ကိုကျော်တိုက်ကိုနက်နက်ရှိုင်းရှိုင်းဂုံပြုတ်လိုက်ရပါတယ်ရှင်သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ